ရင်းရင်းကြီးအတွက်အပြေရှာရမှာအပြစ်ရက်လက်မှတ်ထိုးတဲ့အဖွဲ့မထိုးတဲ့အဖွဲ့ဆိုပြီးတိုင်းသားတွေကြားခွဲခြားနေဖို့မလိုပဲတပေါင်းတစ်စီးတဲ့ဆွေးနွေးအပြေရှာကြဖို့ KIO ဒုက္ကဋ္ဌကမန်ကျန်ရန်ညီလာခံမှာအဖွင့်နဲ့မှာပဲတိုက်တွန်းပြောဆိုလိုက်ပါတယ်မန်ကျန်ရန်ညီလာခံမှာပြုလုပ်နေတဲ့ဒီလက်နက်ကင်တိုင်းသားအဖွဲ့တွေရဲ့ညီလာခံကိုရောက်ရှိတည်င်းယူနေတဲ့ကျွန်တော်တို့ဝိုင်းတော်သူမတ်မီခါကိုကနေပြီးတော့တည်င်းပေးဖို့ထားတာကိုနားဆင်ပါ
ကချင်ပြည်နယ်မိုင်းကြာရံမှာလေရတာကျင်းပမယ်တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းများညီလာခံကိုဒီကနေ့စတင်ကျင်းပတာမှာ KIO ဒုဥက္ကဋ္ဌပေါ်ချုပ်ကြီးအင်ဗန်လာကတိုင်းရင်းသားတွေအကြအချင်းချင်းခွဲခြားမှုတွေပဲငြိမ်းချမ်းရေးအတွက်စူးစိအဖြေရှာဖို့တိုက်တွန်းသွားတာ
ပါအပြစ်ပြက်အပြစ်မရက်အဖွဲ့ဆိုတဲ့တန်တချက်တွေဟာမိမိတို့တိုင်းရင်းသားပြည်သားမှာမရှိသင့်ပါဘူးဒီဆွေးနွေးပွဲတစ်ချောင်းအဖွဲ့အစည်းတစ်ခုနဲ့တစ်ခုအကြားလူမျိုးတစ်ခုနဲ့တခုအကြာတန်တရားနဲ့အမုန်းတရားတွေပွားများစေပြီးယုံကြည်မှုနဲ့စုစည်းညီညွတ်မှုကိုစတင်တဲ့အကြောင်းအရာတူကိုလည်းချောင်ချားကြဖို့လို့ဆိုလိုပါတယ
်ဒီကနေ့ကျင်းပတဲ့တိုင်းရင်းသားညီလာခံမှာဝတီသွေးစည်းညီညွတ်ရေးပါတီ GWSA ပလောင်တောင်လူမျိုးရေးတပ်ဦး TNL မြန်မာမျိုးသားဒီမိုကရေစီမှာမိတ်တက်မတော် MND တွေစတဲ့အဖွဲ့တွေတက်ရောက်ခဲ့ခြင်းမရှိပါဘူးမိုင်းလာအဖွဲ့ကတော့လေလာသူတွေဆီလွတ်ခဲ့ပါတယ်။ဒါကြောင့်ဒီညီလာခံမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့စီစုစုပေါင်း18ဖွဲ့တက်ရောက်ခဲ့တာတွေ့ရပါတယ်။ပြီးခဲ့တဲ့အစိုးရလက်ထက်တုန်းကတော့ခေတ်အချိန်ကြီးရဲ့တောင်းဆိုချက်အရငင်းငယ်ကြီးကြိုးပမ်းခဲ့ပေမဲ့လို့နိုင်ငံရေးပြဿနာဖြေရှင်းဖို့လက်နက်ကိုင်အဖွဲ့စီတွေအားလုံးပါဝင်ခွင့်မရဘူးလို့ KIO ဒုဥက္ကဋ္ဌဗိုလ်ချုပ်ကြီးအင်ဗန်လာကပြောပါတယ်။ဒီကနေ့ညီလာခံကိုနိုင်ငံတကာကိုယ်စားလှယ်တွေအနေနဲ့ကုလသမဂ္ဂအထွေထွေအတွင်းရေးမှူးရဲ့မြန်မာနိုင်ငံဆိုင်ရာအကြံပေးမစ္စတာနမ်ဘီယာတရုတ်နိုင်ငံရဲ့အာရှရေးရာအထူးကိုယ်စားလှယ်မစ္စတာဆန်ဂျန်ယန်တို့တက်ရောက်ခဲ့ကြပါတယ်။ပြည်ရင်းကတော့လက်နက်ကိုင်တိုင်းရင်းသားအဖွဲ့18ဖွဲ့အပြင်ညီညွတ်တော်တိုင်းရင်းသားများမဟာမိတ်အဖွဲ့ UNA ညီနောင်တိုင်းရင်းသားပါတီများဖက်ဒရေးရှင်း NBF နဲ့အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံ WLB တို့တက်ရောက်ခဲ့ကြပါတယ်။မစ္စတာနမ်ဘီယာကတော့မြန်မာနိုင်ငံငြိမ်းချမ်းရေးဆိုင်ရာလုပ်ငန်းစဉ်တွေကိုဆက်လက်ကူညီအားပေးသွားမှာဖြစ်တယ်လို့ပြောဆိုခဲ့သလိုတရုတ်နိုင်ငံရဲ့အာရှရေးရာအထူးကိုယ်စားလှယ်ကလည်းအခုအစိုးရတဲ့လက်ထက်အပြောင်းအလဲတွေဖြစ်လာပြီးမြန်မာနိုင်ငံလုပ်ငန်းစဉ်တွေမှာဆက်လက်ကူညီသွားမယ်လို့အတည်ပြုပြောဆိုခဲ့ပါတယ
်။
အခုမြန်မာနိုင်ငံမှာဆွေရအစ်တက်လာပါတယ်တရုတ်မြန်မာနှစ်နိုင်ငံဆက်ဆံရေးကပြောင်းလဲသွားမှာမဟုတ်ပါဘူးမြန်မာနိုင်ငံဆွေရရဲ့မိမိနိုင်ငံဖွံ့ဖြိုးတိုးတက်ဖို့လှုပ်ဆောင်တဲ့နေရာမှာကျွန်တော်တို့ဘက်ကတက်နန်သမျှကူညီသွားမှာပ
ါဒီညီနိုင်ငံမှာတော့ပင်လုံလက်ဆွဲစာတန်းဆွေးနွေးခြင်းဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုဆိုင်ရာဖွဲ့စည်းပုံအခြေခံမူတွေလုံခြုံရေးနဲ့ကာကွယ်ရေးဆိုင်ရာအခြေခံမူတွေနဲ့နိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းကိစ္စတွေစတဲ့ကိစ္စတွေကိုဆွေးနွေးသွားမယ်လို့ပွဲချင်းပါရေးကော်မတီကခူးတွေကပြောပါတယ်မိုင်းကြရင်ညီလာခံဟာအစိုးရကပြုလုပ်တဲ့27ရာစုပင်လုံညီလာခံအတွက်တိုင်းရင်းသားတွေဘက်ကကြိုတင်ပြင်ဆင်ခြင်းဖြစ်တယ်လို့ဆိုပေမဲ့လို့ဒီညီလာခံဟာလာမယ့်ငြိမ်းချမ်းရေးအတွက်တစုံတရာအနောက်ရှက်ဖြစ်လာမှာကိုတော့စိုးရိမ်တယ်လို့ပြီးခဲ့တဲ့သတင်းပတ်အတွင်းကမြမတက်မတော်ဘက်ကတော့ထုတ်ဖော်ပြောဆိုထားပါတယ်ရှင်။